အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပနေတဲ့19ကြိမ်မြောက်အာဆီယံထိပ်သီးညီလာခံမှာလာမယ့်2014ခုနှစ်မှာမြန်မာနိုင်ငံဟာအာဆီယံအလှည့်ကျသဘာပတိတာဝန်ယူခွင့်ရမလားမရဘူးလားဆိုတဲ့အဖြေထွက်လာဖို့ရှိနေပါတယ်။မြန်မာနိုင်ငံအာဆီယံအလှည့်ကျသဘာပတိတာဝန်ယူဖို့ကိစ္စနဲ့ပတ်သက်ပြီးတော့အာဆီယံအတွင်းမှုချုပ်ဆူရင်ပစ်ဆူဝမ်အပဝင်ဒေသအတွင်းခေါင်းဆောင်တို့ရဲ့အမြင်သဘောထားတွေကိုစုစည်းပြီးတော့ဒေါခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။နိုဝင်ဘာလ18ရက်နေ့ကနေ19ရက်နေ့အတွင်းကျင်းပမယ်19ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာသမ္မတဦးသိန်းစိန်တက်ရောက်ခဲ့တဲ့18ကြိမ်မြောက်အာဆီယံအစည်းအဝေးတုန်းကမြန်မာနိုင်ငံဘက်ကအဆိုပြုခဲ့တဲ့2014ခုနှစ်အာဆီယံအလှည့်ကျသဘာပတိနေရာယူရေးကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်။အာဆီယံအလှည့်ကျသဘာပတိလုပ်ဖို့အတွက်အဆိုပြုခဲ့ပြီးတဲ့နောက်ပိုင်းမြန်မာအစိုးရတဲ့ဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်ပြလာခဲ့တာမို့မြန်မာနိုင်ငံအတွက်အခုလိုစုပေးတဲ့စနစ်မျိုးနဲ့လှုပ်ဆောင်နေတဲ့အာဆီယံရဲ့ချင့်ကပ်မှုဟာမှန်ကန်တယ်လို့ထင်ပါသလား။အာဆီယံအတွင်းမှုချုပ် Mr. Surin Pisuwan ရဲ့အမြင်ကိုကြည့်ရအောင်ပါ
I think to certain extent ASEAN can legitimately claim credit for the positive evolution inside Myanmar
မြန်မာနိုင်ငံမှာအပြုသဘောဆောင်တဲ့အဆင့်ပြောင်းလဲမှုတွေဟာအာဆီယံအဖွဲ့ကြီးရဲ့တိုက်တွန်းမှုကြောင့်ဖြစ်လာတာလို့အတိုင်းအတာတစ်ခုအနေနဲ့အာဆီယံကပြောနိုင်အားရှိတယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံအတွက်အာဆီယံကပံ့ပိုးမှုနဲ့အားပေးခဲ့တယ်လို့တချို့နေရာတွေမှာပြောင်းလဲဖို့လိုနေတယ်လို့ဖိအားပေးခဲ့ပါတယ်။အာဆီယံဟာမြန်မာအတွက်အရေးပါတယ်လို့မြန်မာနိုင်ငံကလည်းအာဆီယံအတွက်တိတ်ကိုအရေးပါတာကိုမြန်မာနိုင်ငံအာဆီယံအလှည့်ကျသဘာပတိတာဝန်ယူရင်းနဲ့ပတ်သက်လို့ဆွေးနွေးမှုတွေကတည်နိုင်ပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံကိုယ်တိုင်ကလည်းပြုပြင်ပြောင်းလဲမှုတွေအဆင့်ဆင့်လုပ်မယ်လို့ကတိတွေပေးခဲ့တာပါ။မြန်မာအာဆီယံအလှည့်ကျသဘာပတိလုပ်ဖို့အတွက်အာဆီယံအဖွဲ့ဝင်တွေရဲ့အမြင်သဘောထားနဲ့ဘယ်လိုစဉ်းစားကြတယ်ဆိုတာကိုလည်းကြည့်ရဦးမှာဖြစ်ပြီးအပြောင်းလဲဖြစ်လာတာတွေအတွက်တော့အာဆီယံအဖွဲ့ကြီးရဲ့တိုက်တွန်းမှုကြောင့်ဖြစ်လာတာလို့ပြောနိုင်ပါတယ
်။မြန်မာနိုင်ငံအာဆီယံလှည့်ကျသဘာပတိနေရာယူရေးအတွက်အဆင့်သစ်ဖြစ်မဖြစ်အောက်တိုဘာလကုန်မှာမြန်မာနိုင်ငံကိုကိုယ်တိုင်တွားရောက်စုံစမ်းလေ့လာခဲ့တဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးမာတီနာတလီကာဝါကတော့မြန်မာကို2014ခုနှစ်အာဆီယံလှည့်ကျသဘာပတိရာထူးပေးလိုက်ရင်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဟာဒီထက်ပိုပြီးတွေ့လာနိုင်မယ်လို့ထင်မြင်ကြောင်းပြောကြားခဲ့ပါတယ်။Mr. Surin Pisuwan ကလည်းမြန်မာနိုင်ငံဒီမိုကရေစီပြောင်းမပြောင်းအငင်းပွားစရာမလိုဘူးလို့ထင်မြင်ယူဆတဲ့အပြင်မြန်မာဘက်ကပြုပြင်ပြောင်းလဲလာတဲ့ခြိလှမ်းတွေကြောင့်စစ်တပ်ဦးဆောင်တဲ့မြန်မာအစိုးရအပေါ်အရေးယူဒဏ်ခတ်မှုတွေချမှတ်ထားတဲ့အနောက်နိုင်ငံတွေအနေနဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတချို့ပါလျှော့ချပေးဖို့ဒီအစည်းအဝေးအတွင်းပြောဆိုမယ်လို့မျှော်လင့်ထားကြောင်း Mr. Surin ကပြောပါတယ်
The international community, as I can see and can sense, coming around to recognize some of the concrete steps that are being taken inside Myanmar. And I hope, you know, that there will be also a...
You know, Myanmar, the leader of the country, Japan, America, and ဥရောပနိုင်ငံတွေဘက်ကလည်းမြန်မာအစိုးရရဲ့ပြောင်းလဲမှုနဲ့အညီပြန်လည်တုံ့ပြန်သွားကြဖို့ကျွန်တော်မျှော်လင့်ပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတချို့လွှတ်ပေးခဲ့တာအပါအဝင်ဒီမိုကရေစီဖြူပြင်မှုခြိမ်းလှမ်းတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံဘက်ကကြိုးဆိုခဲ့ပေမဲ့မြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေရုပ်သိမ်းပေးရတဲ့အတွက်နိုင်ငံရေးကျင်းသားအလုံးကိုလွှတ်ပေးဖို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ဒီရဲပို့ပြီးအထိပ္ပယ်ရှိတဲ့ဆွေးနွေးမှုတွေလှုပ်ဆောင်ဖို့လိုမျိုးထင်သာတဲ့လှုပ်ဆောင်မှုတွေကိုဆက်ပြီးလုပ်ဖို့အတွက်တိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံ2014အာဆီယံအလှည့်ကျသဘာပတိ UA နဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ရဲ့အမြင်ကိုကြည့်ရအောင်ပ
ါ I've always said that as far as I'm concerned what is more important than the chairmanship of ASEAN is that the lives of the people of our country
ကျွန်မအမြဲပြောနေတဲ့အစကားရှိပါတယ်မြန်မာနိုင်ငံအာဆီယံအလှည့်ကျသဘာပတိဖြစ်လာရေးထက်ပိုပြီးအရေးကြီးတာကမြန်မာနိုင်ငံတွင်နေထိုင်ကြတဲ့သူတွေရဲ့လူမှုဘဝထင်သာမြင်သာတဲ့တိုးတက်မြင့်မားမှုတွေရှိလာဖို့ပါဒါကိုပဲကျမကစိုးရင်ပါတယ်လို့ VOA သတင်းတောင်ရဲ့အမေကိုဒေါန်ဆန်းစုကြည်ကဖြေကြားသွားခဲ့တာပါ